2021ခုနှစ်ကျင်းပမဲ့ U20 ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုထိုင်းနိုင်ငံနဲ့ပူးတွဲပြီးအင်ရှင်ဖြစ်ကျင်းပသွားဖို့မြန်မာနိုင်ငံကကန့်လန့်ထားပေမဲ့လက်ရှိမြန်မာနိုင်ငံရဲ့အနေအထားအရလိုအပ်ချက်တွေရှိနေသေးပဲလို့မြန်မာလက်ရွေးစင်ဘောလုံးသမားတချို့နဲ့အားကစားဝါသနာရှင်တွေကထောက်ပြကြပါတယ်။အင်ရှင်ဖြစ်လက်ခံကျင်းပခွင့်ရမယ်ဆိုရင်တော့နိုင်ငံအတွက်အကျိုးအမြတ်တွေရှိလာစေမယ်လို့လည်းသုံးသပ်ကြပါတယ်။ဒီအကြောင်းကိုတော့ကိုညာဝေးအောင်ကပြောပြမှာပါရှင်။
ကမ္ဘာဖလားဘောလုံးအဖွဲ့ချုပ်ဖီဖာကကျင်းပလို့ရှိတဲ့ U20 ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုလာမယ့်2021မှာကျင်းပဖို့ရှိပြီးထိုင်းနိုင်ငံနဲ့မြန်မာနိုင်ငံကအင်ရှင်အဖြစ်ပူးတွဲကျင်းပသွားခြင်းကြောင့်ဖီဖာအဖွဲ့ကိုကမ်းလှမ်းထားတယ်လို့ကြာသပတေးနေ့တို့ရိုက်တာစတင်းတပုတ်မှာဖော်ပြပါတယ်။ဒီပြိုင်နက်ထဲမှာပဲဆော်ဒီအာရေဗျ၊ဘာရိန်းနဲ့ UAE နိုင်ငံ၃ခုကလည်းအင်ရှင်အဖြစ်ပူးတွဲကျင်းပခြင်းတယ်လို့ကမ်းလှမ်းထားတာပါ။အဲ့တော့မြန်မာနိုင်ငံဟာU20 ကမ္ဘာဖလားပြိုင်ပွဲကျင်းပဖို့အစဉ်နဲ့ရှိပါရဲ့လားအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာနေတဲ့မြမလက်ရွေးစင်ဂိုးသမားဟောင်းဥယင်ထွေးကအခုလိုမြင်ပါတယ
်ကျွန်တော်တို့ဒီကမ္ဘာဖလားနဲ့ပတ်သက်ပြီးလာလို့မယ်ဆိုရင်သူတို့ဟိုကမ္ဘာဖလားနဲ့မှာသတ်မှတ်ထားတဲ့စံညွှန်းစံနဲ့ဥပမာကျွန်တော်အာကစားရွာတွေကိုသူတို့သတ်မှတ်ထားတဲ့ပုံစံနိုင်ရှိရမယ်အပြင်မြမပြည်မှာကမ္ဘာဘောလုံးပွဲနဲ့ပတ်သက်ပြီးကစားနိုင်တဲ့အာကစားကွင်းအစစ်တမ်းမိတဲ့အာကစားကွင်းတွေရှိရမယ်အဲ့နကူသူတို့ကဦးစားပေးပြီးလေ့လာမယ်။ဟိုဗမာပြည်မှာကျွန်တော်သိသလောက်ကတော့စံညွန်းစံညင်မိတာလို့ကွင်းရသုံးကွင်းပဲရှိပါတယ်။အဲ့ကွင်းရတော့သူဝနာအာဂတာကွင်း၊မန္တလေးမန္တလာပြည်ပြည်အာဂတာကွင်း၊နောက်တစ်ခုကနေပြည်တော်ကစီကိန်းကျမာဝါလေဘောလုံးကွင်း။ကျွန်တော်ဒီသုံးကွင်းပဲရှိတယ်ခင်ဗျ။
မြန်မာနိုင်ငံကသာ U20 ကမ္ဘာဖလားပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပကွင်းရမယ်ဆိုရင်မြန်မာ U20 အသင်းအနေနဲ့ခြေစည်ပွဲဝင်စရာမလိုပဲဝင်ရောက်ရှင်ပြန်ရမှာဖြစ်ပါတယ်။လက်ရှိအသက်ငယ်တန်းမြမလက်ရွေးစင်အသင်းတွေကိုကြည့်ရင်အလားအလာကောင်းတယ်လို့သုံးသပ်သူကအမေရိကန်အင်ဒီယားနာပြည်နယ်မှာနေတဲ့ဘောလုံးအားကစားဝါသနာရှင်ကိုမင်းမင်းဖြစ်ပါတယ
်။ CKN PV နောက်ပိုင်းမှာပေါ့နော်ဒီမြမဘောလုံးဖွဲ့ချုပ်နေတဲ့တက်တန်းလိုက်ပြိုင်ပွဲတွေမှာအများကြီးပြင်ဆင်မှုတွေပြုလုပ်ခဲ့ရတယ်ပေါ့နော်။အဲ့ဒီအထက်မှာ U20 အောက်တွေကတော်တော်လေးကိုအလားအလာကောင်းတယ်ပေါ့နော်။ U16 U77 ကဟိုဘောအတင်းဖွဲ့တွေဆိုရင်တော်လေးစူးစမ်းကောင်းတယ်ပေါ့နော်တင်းဝက်ကောင်းတယ်ပေါ့နော်ဂျူ19ရောပေါ့နော်အခုတက်တန်းလိုက်လူငယ်တွေကိုပြင်ဆင်တာပုံက U20 အတွက်2021အတွက်ကပဲဒီပါပဲ
ဒါပေမဲ့မြန်မာလက်ရွေးစင်ဘောလုံးအသင်းတွေကတော့အားရစရာမကောင်းသေးဘူးလို့လက်ရွေးစင်ဟောင်းဥယျင်ထွေးကသုံးသပ်ပါတယ
်ဟိုကျွန်တော်အရှင်းဆုံးအပွင့်လင်းဆုံးပြောရင်ဘောလုံးလောကတပြေးပြေးနဲ့ကြာကြာလာတာကျွန်တော်မြင်နေရတယ်ကျွန်တော်လည်းစိတ်မကောင်းဘူးကျွန်တော်အမြင်ပေါ့နော်အရင်တော့ကတော့လုံကြကန်ကြတော့ဆိုကြည့်ကြတဲ့ပရိသတ်နဲ့ကိုအပိရပိသက်နဲ့ကစားတဲ့ဘလုံးသမားကြည့်ရင်ကစားတဲ့ဘလုံးသမားကွင်းထဲမှာပုံနေပြီအပိရပိသက်ကပုံနေနေတယ်ဒါကိုကြည့်ချင်းအပြင်ကျွန်တော်တို့ဘလုံးလောကတစ်ပြေးပြေးနဲ့ထိုးကြလာတာကိုမြင်ရတယ်ပိသက်အပိမှုမရှိတဲ့ခါကျရင်ကစားသမားတွေလည်းကစားတာတော်တော်ဒုက္ခရောက်တယ
် U20 ကမ္ဘာဖလားပွဲကိုမြန်မာနိုင်ငံမှာကျင်းပကွင်းရခဲ့ရင်နိုင်ငံအတွက်အကျိုးအမြတ်တွေရှိလာစေမယ်လို့ကိုမင်းမင်းကပြောပါတယ
်လက်ခံကျင်းပမယ်ဆိုကျွန်တော်မြန်မာနိုင်ငံအတွက်ဘောလုံးအားကစားနည်းရောနောက်ပြီးတော့ခုနကလိုပေါ့ကမ္ဘာမှာမြန်မာနိုင်ငံကိုသူတိပုံများဟောဝါမဲ့အကျိုးရယ်နောက်ပြီးတော့ကမ္ဘာဖလားဘောလုံးပွဲကျင်းပလာရင်ခီးပလာရည်တွေတို့ပွားလာမယ်နောက်ဆုံးအခုမြန်မာပြည်ကနေပြီးတော့ပြင်ဆင်နေတဲ့ဒီရေမော်တော်ယာဉ်တို့နောက်ပြီးတော့ညစီတန်းတွေနောက်မန္တလေးမှာဆိုလဲမန္တလေးမှာဆိုလဲဒီခီးတွားလာရည်တွေ ready ဖြစ်နေလောက်နေပေါ့နော်အဲ့ဒါနဲ့နေတူဒီကမ္ဘာဖလားဘောလုံးပွဲကျင်းပလာတဲ့အတွက်အဲ့ဒီနေရာနေပြီးတော့ဆိုတော့ဈေးကွက်စီးပွားရေးလည်းပိုကောင်းလာမှာပ
ါ U20 မြန်မာအသင်းဟာ2015နယူးဇီလန်မှာကျင်းပတဲ့ FIFA ကမ္ဘာဖလားပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်ရခဲ့ပေမဲ့ဥစုပွဲမှာတင်ရှုံးနေခဲ့ရပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပြောပြသွားတာပါရှင်